စကိုင်းတိုင်းစလင်းမြို့နယ်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးသူတွေရှိတယ်လို့နေအိမ်တွေလည်းမိရှုခိုင်းရပါတယ်။ညန်းစုံမြို့နယ်ထဲမှာလည်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။မကွေးတိုင်းနဲ့မန္တလေးတိုင်းကတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ဦးတင်မောင်တန်ကဆက်ပြောပြမှာပါ
။မကွေးတိုင်းစလင်းမြို့နယ်လင်းစင်းတိုက်နယ်ရှိအုံတော်ရွာနဲ့မြောင်းကြားကျေးရွာနာမှာဖေဖော်ဝါရီ9ရက်နေ့ပိုင်းကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်သေဆုံးတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ပခုတ်ကူခြေဆိုင်တပ်မတ်101ခလာရ253255နဲ့စစ်တပ်ထောက်ခံသူပြူစောသီးတွေပါဝင်တဲ့အင်အား100ကျော်စစ်တပ်စစ်ကြောင်းနဲ့ကာကွယ်ရေးတပ်ဖွဲ့တွေလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်ကြပြီးတဲ့နောက်ကျေးရွာတွေကနေအိမ်တွေလည်းမိရှုခံခဲ့ရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စလင်းပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။စစ်ကောင်စီရဲ့စစ်ကြောင်းကဒီကိုယ်ကဘာကနေပြောပြန်ပုတ်လာပြီးတော့ဒီကျွန်တော်စလင်းတော့ကိုဆက်ခိုးရကြ။အုံတော်ရွာနဲ့ဒီမြောင်းသားရွာနဲ့အနားမှာဖြစ်တာကဟိုပြောလို့ရှိနေတာပြည်သူတွေပဲတော့ပြောလို့ရမှာပေါ့။ဒီထိခိုက်ဒိဆုံးမှုကတော့ဒီကျွန်တော်တို့ဒီစစ်ကောင်စီဘက်ကလည်းဒီကျွန်တော်တို့ဒီနှစ်ယောက်ကြာလဲဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုဒီထုတ်ပြန်ထားရရှိနေကြ။ဒီကျွန်တော်တို့ဒီတော်လိုင်းရေးဘက်ကအနေနဲ့ဒီရဟောတရားဟိုကြာကြာဆုံးခဲ့တယ်ဗျ။ဒါသူတို့ဒီပေါ်တော့တစ်ခါအပြန်လာမို့တော့ဒါဟိုတိုက်ခိုက်မှုအပြီးမှာသူတို့ချုပ်ခံပြီးမှဒါဒီကိုယ်ကအုံတော်ရွာနဲ့ဒီကျွန်တော်မြောင်းသားရွာကိုမိရှုသွားတာကဒီပေါ်တော့ဒီအချင်းချင်းတို့တော့ကျွန်တော်တို့ကြည့်ကြတော့မရသေးဘူးဗျ။
တိုက်ပွဲဖြစ်ပြီးနောက်ရက် February 10ရက်မှာစလင်းမြို့နယ်တဲကကျေးရွာတွေကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပြီးထိခိုက်ပျက်စီးမှုတော့မသိရသေးပါဘူး။ February 3ရက်ကလည်းအုံတော်နဲ့မြောင်းကြားကျေးရွာနဲ့ကပ်ရက်မှာရှိတဲ့လင်းစည်းရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့ပေမဲ့စခန်းကိုသိမ်းပိုက်တန်းခဲ့ခြင်းတော့မရှိပါဘူး။တိုက်ပွဲတွေကြောင့်လင်းစင်းတုံးတော်နဲ့မြောင်းကြားကျေးရွာကဒေသခံ3000လောက်ဘေးလွတ်ရာတိမ်းရှောင်နေရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒါကမကွေးတိုင်းကအခြေအနေတွေပါ။မန္တလေးတိုင်းမြစ်ကြိုင်ခရိုင်ကစုံမြို့နယ်တဲမှာလည်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါသေးတယ်။ဖေဖော်ဝါရီလ10ရက်နေ့10ရက်နေ့မှာမစုံမျိုးနဲ့မိုင်ဝဲလောက်သာဝေးတဲ့ယူရီးယားရွာသစ်ကျေးရွာကိုစက်တက်လေဒီတွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတို့ကပြောပါတယ
်။ရှင်းနေရကြတော့7:20ပေါ့7:20မှာတကျင်းဒီနေ့တော့ဟို4:25မှာတကျင်းအဲအဲ့ဒါရွာတွေရွာတဲ့ယူရီးယားရွာသစ်ဆိုရွာအဲယူရီးယားရွာသစ်ဆိုတော့လည်းတော့เนี่ยအဲဆိုင်ကနေဆင်းတဲ့ဆိုရင်ဟို9:00လောက်နဲ့တော့ဒီကျစီရောကျွန်တော်ဒီနေ့ဥစ္စာတမဒီမနေ့ကတော့အင်းနှလုံးနဲ့နွားလေးအောင်လည်းပြတ်သွားတာ
စစ်တပ်ဘက်ကမြင်းနိုင်ခိုင်တဲ့လေကြောင်းတိုက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်လာတာဟာမန္တလေးတိုင်းနဲ့စစ်ရေးအသာစီးရဖို့ကြိုးစားနေတာကြောင့်လို့ဒေသခံတွေကယူဆနေကြပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ